င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီလက်နက်ကန်ပရီပကတ်တွေချမ်းမှာရတသားတွေကိုဘလို့အကောက်ွယ်ပေးနိုင်မလဲဆိုတာဆွေးနွေးသွားမှာပါပရီပကတ်ဖြစ်ရာဒေသတွေမှာလက်နက်ကန်ဖွဲ့စည်းတွေကဒီရတသားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာစီးရတာရှိနေသလိုပဲအခက်မတင်ရင်အသက်ပါဆုံးရှုံးရတဲ့အထိလဲမကြာခဏကြုံနေရပါတယ်ဆိုတော့ဒီလက်နက်ကန်ပရီပကတ်တွေချမ်းမှာအရတသားတွေအကောက်ွယ်မဲ့နေရတာဘာကြောင့်များပါလဲအရတသားပြည်သူတွေလုံခြုံရေးဘယ်သူတွေကဘလို့တောင်းဝန်ယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးဖို့အတွက်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူခွင့်လှူရှားသူရှင်းနေဦးသိန်းသန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုံကိုယ်လေးလေလိုင်းပေါ်ရောက်နေဖြစ်တာမို့အစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်ကျွန်တော်ဒီအရင်ဆုံးအနေနဲ့ကတော့ဒီလက်ရှိအခြေအနေပုံမှာသုံးသပ်စေချင်ပါတယ်အခုဒီနောက်ဆုံးမှာဆိုရင်လေဒီချင်းတိုင်းသာလွတ်တော်အမတ်တယောက်ကိုအေးဖွဲ့ကဖမ်းထားတာရှိပါတယ်ဟိုဒီစောပိုင်းမှာတော့ကလည်းအိန္ဒိယနိုင်ငံသားတချို့ကအဖမ်းခံခဲ့ရတာရှိပါတယ်ဟိုဒီထဲကပြန်လွတ်လာတဲ့သူတွေရှိမှလည်းတချို့ကလည်းဒီဖမ်းတာစီတာတော့တေးကြရတယ်ဟိုဒီမတိုင်ခင်မှာတော့ကလည်းရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းထားတော့အရသားတွေတေးခဲ့ဘူးတာတွေလည်းရှိပါတယ်ဟိုတကယ်တော့ဒီပြဿနာတွေကဒီရခိုင်ပြည်နယ်မှာလည်းမဟုတ်ပါဘူးတခြားတိုက်ပွဲတွေဖြစ်တဲ့ဒေသတွေမှာလည်းကြုံနေရတာပါဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဆရာဦးပေသန်းဟိုရေဝီကသုံးသပ်ပေးပါလားခင်ဗျာဒီပရိပကတ်ဖြစ်တဲ့ဒေသတွေမှာဒီလိုဖြစ်စဉ်တွေဟာဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလိုပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်အခုကြုံနေရတာတွေကတာမန်ထက်လွန်ခဲ့တဲ့အခြေအနေမျိုးအများရောက်နေသလားဆရာ
ဟုတ်ကဲ့ဒီကအချိန်ကြီးပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာလူလိုက်ရတဲ့ဒီမိဖွားလာတဲ့ဒီတင်းစင်တောက်လောင်ခဲ့တာနှစ်ပေါင်း80ကျားခဲ့ပါပြီတာမန်နဲ့တိုင်းနာလက်နဲ့ကြိုင်နေကြမှာအဆက်ကိုတစ်ဆက်အပြတ်ချိန်မုန်းနိုင်အနိုင်ရခဲ့တယ်ဆိုတာလည်းမရှိပါဘူး။ဒါကမသိရှင်းအောင်ဆောင်နေလို့မရတဲ့တမိုင်းပင်ခန်းလည်းဖြစ်ပါလိမ့်။ဒီစိုးရဲရမှာကျဲနှောင်ခတ်တဲ့ကြားမှာပြည်တွေကမြေကြီးချစ်ကြရတယ်၊ဖန်ချစ်ခံရတယ်၊စိတ်ဆက်ပတ်သက်ခံရတယ်၊မိုင်းကြီးကြီးတီးရောတေးတာတွေဒိဋ္ဌိကရောက်တာတွေတပုံတပုံကြီးဖြစ်ပါလိမ့်။အခုဆိုရင်တမိုင်းကလုံးမှာစိတ်ရင်းဆောင်နေဆိုတင်းချီပြီးတော့ဒုက္ခရောက်နေရတယ်။အေးပြန်ရဖို့လမ်းမမြင်သေးပါဘူး။အချို့နေရာတွေမှာဆိုရင်စစ်ပွဲတွေကပိတ်နေနေရတယ်၊အပြင်ထွက်လို့မရဘူး။ရှားရှားပွေကအမိသားတွေကိုတောင်ထွက်လို့မရဘူး။နေ့နေတဲ့စကားတွေအမေတိုင်းနိုင်ငံဒီတိုင်းခံကြည့်နေကြတယ်။ကိုချိုးတာကအဆက်ကိုအားပေးနေဆိုရင်နောက်တစ်ခါကတန်တရားနဲ့ဖမ်းချရာထောင်ချတာတတ်ချက်တာနှိမ့်ချက်တာဒီကြောင့်အပြစ်မဲ့ပြည်သူတွေဟာစိုးရိမ်ကြောင်းကြပြီးတော့ဆောက်တီရမြဖြစ်နေကြတယ်။ဒါကြီးအားလုံးကတကယ်တမ်းဆိုတော့စစ်ရဲ့အမိတ်ဆက်တွေပဲဖြစ်ပါတယ်။ဒီစစ်ကြောင့်ပြည်သူတွေဒုက္ခရောက်ကြရတယ်။ဒီစစ်ကြောင့်နှစ်ဖက်စစ်တွေနိုင်ငံသားတွေကြက်ဆုံးခဲ့ရတယ်။ဒီစစ်ကြောင့်နိုင်ငံလည်းဝဲပြန်ကြက်ခဲ့တယ်။ဒါကြောင့်ကိုချင်းချင်းရှားမှဖြစ်နေတဲ့ပြည်သူစစ်တွေကျန်တော့အများဆုံးမလုံမကြဘူးဆိုရင်ဒီအစိုးတံတရားကရိတ်ထွက်နိုင်မှာမဟုတ်ပါဘူး။ကိုယ်အကြောင်းပြောရှင်းမယ်ကိုတစ်ပတ်ကိုတစ်ပတ်အစ်စ်ပုံချနိုင်လို့ဆိုရင်တော့နိုင်ငံရေးလမ်းကြောင်းမှန်ကိုဘယ်တော့မှမရောက်နိုင်ပါဘူး။ပြည်သူတွေကလည်းဆက်ပြီးတော့အစ်စ်ပေးဖြစ်တာဒုက္ခရောက်နေကြအောင်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဆရာဦးပေသန်းဒီလိုရက်သားတွေဟိုကာကွယ်မဲ့တဲ့အခြေအနေရောက်နေတာကအဓိကဘာကြောင့်လဲဒီလက်နက်ကန်အဖွဲ့အစည်းတွေဘက်ကဟိုစီးလုကန်းလို့လုံနေကြတာမျိုးလားဒါမှမဟုတ်ဥပဒေကာကွယ်ရေးအားနည်းလို့လားအဓိကလက်ရှိဟိုကြုံတွေ့နေရတဲ့အခင်းအကျင်းမှဆိုဘာကြောင့်ဖြစ်နေရလဲဆရာ
ဒါကတော့ကျွန်တော်တို့ကစိတ်ကြဆရာကလေအဲတစ်ချက်ကိုတစ်ချက်အနိုင်စိတ်ကြတာဟုတ်ဒီမှာအချင်းမခံဘူးဒီတော့အဲ့ဒီစစ်ပွဲတွေအွန်လိုင်းတို့တဲ့ဒီလိုရဲ့ဟာလာဆရာအနိုင်ရဖို့အတွက်ဆိုရင်ဒါကစီဒီရကဒီစိတ်ကြတွေမှာအများကြီးကြားကအာကံတကြီးအဖြစ်နေတာဆိုစိတ်တိတ်လို့ဆိုတာစိတ်သားကြီးတိတ်နေရတာမဟုတ်ဘူးနော်အတူတူထောက်ခံမှုတွေရှိနေပူအောင်ဆောင်ရွက်တွေရှိနေဆက်ညင်တွေရှိနေအဲအဲ့ဒါတွေကြွားပြီးတော့မတက်စလုံးကအရင်းကြီးနေနေချင်းအဲဒါကျွန်တော်တို့ကဟိုဒီချေအလင်းစာရုံတွေကိုဒီတွေကချက်ပြီးတော့ခံရအောင်ပါပဲအဲစိတ်တိတ်ကြဆိုတာစိတ်တိတ်ကိုတည်းရှိနေဒီပေါ်မှာလည်းဒီပြက်နာတွေဟာအများချင်းနေလို့ကျွန်တော်ဖြစ်နေဒီကတော့တာဝန်ရှိရဲဆိုတာဝန်ရှိရဲကအများကြီးပေါ့နော်ဒီကိစ္စကတော့ကျွန်တော်နောက်မှာပဲပြသရှင်းနေချင်ပါတယ်ဒါနဲ့ကျွန်တော်တို့ဒီကိစ္စမှာတော့ဒီစိုက်ရဲတွေကတနည်းနည်းပြပြီးပြင်းထန်လာတဲ့အတွက်နဲ့ဒီအပေါ်မှာဒီအဓိကတာဝန်ရတော့နော်ဒီတစ်ဖက်စိုက်ရဲတွေပေါ်ဆောင်နေတဲ့ပုံစံတွေပေါ့ဒါကကျွန်တော်ကပြောတဲ့အတိုင်းပေါ့နော်ညီချင်းရေးတန်းကြီးကိုဆက်မချောက်ပဲနဲ့ကိုယ့်အတွက်သူ့အတွက်ဟာလာပြပြပြတက်ပြီးတော့အမှန်ကြီးနေရမယ်ဆိုတဲ့စိတ်ဆန္ဒနဲ့အဒီပြမှာဆက်ပြီးဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါဆိုတော့ရှင်းနေဦးသိန်းသန်းဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးလက်ရှိဒီပရိပကတ်ဖြစ်နေတာအခုရခိုင်ရတော့အခြေအနေရတော့ပိုဆိုးတာပေါ့လေတကယ်တော့တခြားဒေသတွေမှာလည်းအလားတူဖြစ်နေတာရှိပါတယ်ဒီအရသားတွေဖန်ခံစည်းကမ်းတာတွေအခက်မတင်တည်ရတဲ့အဆင့်ထိဖြစ်နေပါတယ်ဆိုတော့ဒါတွေကဟိုပရိပကတ်တွေဖြစ်တဲ့နေရာတွေမှာဒါဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့လည်းကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်လက်ရှိကြုံနေရတွေကတာမန်ထက်ပိုတယ်လို့ပြောနိုင်လားဆရာ
ဟိုနေမျိုးလုံးပြောလို့ရတယ်ဒါတစ်ခါကလည်း စီရိုးဖြစ်စဉ်လို့ကျွန်တော်တို့ပြောရဖို့ဖြစ်တယ်။ဒီ90ဗမာပြည်ပြည်တွင်းစစ်တွင်းမှာတိုင်းရင်းသားပြည်သူအပြီးပြီးကဒါတွေခံစားကြရတာကြားနေပါပြီ။နောက်တစ်ဖက်ကလည်းအခုကြာတော့အဲ့ဒီအချိန်နဲ့ထူးခြားတဲ့အချက်တွေပေါ့နော်။ဒီကျွန်တော်တို့ဆွဆွဲချက်တွေရတမတော်ဘက်ကဘယ်လိုလုပ်တယ်ဘယ်လိုကျူးလို့နေဆိုတဲ့အချက်မျိုးတွေပဲကျွန်တော်တို့တစ်သက်လုံးတွေ့ကြရတာပေါ့နော်။ဒါအခုကြာတော့ဟိုအဲ့ဒီအချက်ထိုးလာပြီးတော့ကျန်တဲ့အီးပေါ့လက်နက်ကင်ဖွဲ့စည်းတွေကတိုင်းသားတွေဖမ်းသွားတာအရေးယူဆောင်ရင်ဒါအခုလောလောဆယ်ကျွန်တော်တို့ပြည်သူ့တော်ကိုယ်စားလှယ်ဥပဒေတင်ကိုဖမ်းထားတာဆတဲ့အချက်မျိုးတွေပေါ်လာတဲ့အခါကျတော့အခုချိန်နဲ့အတန်တန်ဖြိုးပြစ်စစ်နဲ့ဟိုကြော်တက်လာပြီ။ဟောဆိုတက်မတော်ဘက်ကကျူးလွန်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့က1959ဒါတက်မတော်ဥပဒေရှိတယ်၊နည်းဥပဒေရှိတယ်၊နောက် rule of engagement ပေါ့ဗျာ။သူတို့လိုက်နာတယ်စီမင်းစည်းကမ်းတွေရှိတော့ဟုတ်တက်ဆိုင်ရာအဖွဲ့အစည်းကကျူးလွန်တဲ့အခါမှာကျွန်တော်တို့ကာဝေးဥပဒေဒီဥပဒေနဲ့ညီပြင်ပြတိုင်တိုင်းဝင်ရှိတာပေါ့နော်။ဒါဆန်းလို့ရှိရဲ့အရေးယူဆောင်ရမှုရှိတာမရှိတာတပိုင်းကျွန်တော်တို့ပါအရေးယူဆောင်ရဥပဒေရှိတယ်။ဒါပေမဲ့အဲ့လိုလက်နက်ကင်အဖွဲ့အစည်းကခေါ်သွားလုပ်ကင်သွားတဲ့ကိစ္စကကျွန်တော်တို့ကဘာနဲ့တုံ့ပြန်မှာလဲ။ဆိုတဲ့ပြဿနာရှိတယ်ဗျ။အခုကတော့တိုင်းသူပြည်သားတွေကအတိုင်းနော်တပီသူတွေကဟိုဘက်တစ်ဖက်ထဲရဲ့ညီမနေဆက်မှုတွေမဟုတ်တော့တစ်ဖက်တုံးကညီမနေဆက်ခံနေရပြီ။တော့ဒီဘက်ကလူကဟိုဘက်ဒါဟိုဘက်ကလူရဲ့ပက်သားလို့ဆွဆွဲတယ်ဟိုဘက်ကလူကဒီဘက်ကလူကပက်သားလို့ဆွဆွဲတယ်ဆိုတော့အခြေမျိုးတွေမှာပြည်သူလူကမလွတ်တာမလက်တာဒီရတာကြောက်ရဲ့အခြေအနေမျိုးတွေကတဆင်ပေါ့နော်တဆင်နဲ့တဆင်ပိုဆိုးလာတယ်တရားဝင်စုံမှုလည်းမရှိဘူးတော့တရားမျှတမှုလည်းမရှိဘူးပေါ့ rule of law တော့ fair and square လည်းမရှိဘူးအဲ့ဒီအခြေအနေမျိုးမှာပြည်တွင်းစစ်မရင်ရက်ဆဲပြီးတော့ပြည်တွင်းရင်းရင်းမရသမျှကတော့ဒီပြဿနာတွေပြည်သူတွေကအခါစီးခံနေရအောင်ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးတင်တန်းနောက်တစ်ပိုင်းကလည်းကျွန်တော်မေးချင်တာအခုကျွန်တော်တို့ဖြစ်နေတဲ့ဟာကအခုပေါ့လေဟိုလက်ရှိကြုံနေရတဲ့အခြေအနေမှာဒီလက်နက်ကင်ဖွဲ့စည်းတွေကစီးလုကန်းလို့လုပ်နေကြလို့လားဒါမှမဟုတ်ဥရရဲ့အကာအကွယ်တွေကအားနည်းလို့လားအဓိကဖြစ်နေရတဲ့အခြေအနေကဘာကြောင့်ဖြစ်ရလဲလို့ဆရာအနေနဲ့သုံးသပ်မိလဲ
ဥရရတော့ကျွန်တော်တို့ဗမာပြည်မှာဟိုပြည်သူတွေတော့ရှိတာပေါ့ဗျာအရှိမေများအားနည်းတယ်ပေါ့လက်လက်မပြီးတဲ့နေရာတွေရှိတယ်ဥပဒေမှာဆိုလိုချင်တာကကျွန်တော်တို့စစ်ပွဲတွေဖြစ်ပွားပြီးတော့အနေဆုံးနေတဲ့ဒီသားကိစ္စဒီမှာဥရီအာနိဒေမရှိဘူးလို့ကျွန်တော်ထင်တယ်ဗျ။ဒါသိုးပေါက်ကြတာပဲပေါ့နော်။လူဆွဆွဲချက်တွေလည်းရှိတယ်တကယ်လည်းသူဆွဲခဲ့လို့ရေးယူဆောင်ခါကလည်းရှိတယ်။အဲ့တော့တစ်ဖက်မှာဟိုကတော့ခုနကျွန်တော်ပြောသလိုပဲတမရော်ဘက်က1959ဒါဒီတမရော်ဥရီရှိတယ်၊နေဥရီရှိတယ်။သူတို့ဘက်ကသိုးပေါက်လို့ရှိရင်ကျွန်တော်ပြောကြရရှိသေးတယ်။အခြားတစ်ဖက်ကဆောင်ရွက်တယ်ဆိုရင်ကျွန်တော်ဘာမှပြောကြရမရှိဘူး။ပြောကြမှာကြည့်တော့တကယ်တော့ rule of law တရားဝင်စုမှုကတော့ဒါဒီမှာစိတ်သုံးပွေပြောက်နေတယ်လို့ကျွန်တော်တို့ပြောပါပါအခုဖြင့်ဒီရစ်စစ်ကြီးရဲ့ဒီအချိန်ဩဇာအောက်မှာဒီရစ်စစ်တိုက်ပွဲစဉ်တွေအောက်မှာဒီရစ်စစ်ပြဿနာတွေအောက်မှာတော့ဒီပြဿနာတွေကျွန်တော်ရဲ့တရားဝင်စုမှုကတော့မရှိတဲ့လောက်ဖြစ်နေပြီးတော့ဒီလူတွေကနှစ်ဖက်စလုံးကဒုက္ခပြတာခံနေရတဲ့အများကြီးဖြစ်တာပေါ့နော်ဆိုလိုချင်တာဒီဘက်မှာတော့ကျွန်တော်ကပြောကြရရှိတယ်ကျွန်တော်တို့ဒီဥရိယကျွန်တော်ပြောကျွန်တော်တို့ကကင်ကွယ်ပြီးတော့ဒါလို့ချိုးပေါက်ပါတယ်လို့ဒီမှာလေးကြောင့်တစ်ဖက်မှာကျွန်တော်ပြောကြအောင်ရှိပြောကြအောင်ရှိအဖန်သွားတယ်ဒါသုံးခန်းစစ်စစ်ကြီးရှိတယ်ဒါသူတို့တွေနဲ့ရင်းယူပြပေးတယ်သူတို့တွေကတော့မှန်တယ်မှန်မှန်မဟုတ်ကြတော့မသိနိုင်ဘူးနော်ဘယ်လိုလဲသုံးခန်းစစ်စစ်ကမပြောနိုင်တဲ့အခါကျတော့ပြည်သူတွေရဲ့ဘဝတကယ်ကိုမီးနှခါနာမီးစာပင်ဖြစ်ပြီးတော့တရားဝင်စုံမှုကင်းမဲ့တဲ့အနေအထားမျိုးရင်ဆိုင်နေရတယ်ဒီဟာရဲ့အရင်းနဲ့ root cause ဖြစ်တဲ့ဒီရင်းစိတ်ရဆဲနိုင်မှသာပြည်သူကြီးရမှသာဒီကိစ္စကိုရှင်းရှင်းနိုင်မှာတော့ဖြစ်ပြီးတယ်
โอเคเสียอุตินะซุนนี่ราเจซุบาสรเอาเราดิซุนนี่เวอร์ตัวโกดายไอดี Facebook พอเนี่ยแมชแชปไปเนี่ยติชูโหแล้วเวดีเนี่ยมาพอปะขึ้นมาได้ตูก็တော့ไซโก้ဆိုတဲ့အကောင့်နဲ့မှာသူကတော့အခုလို့ဖြစ်နေတာကတဲ့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်တဲ့အခုအေးကိုလည်းပြောခြင်းมาတယ်အယသအဆူရကိုဒုက္ခမပေးပါနဲ့ဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုအေးတဲ့သူကတော့ကျွန်တော်ကတော့တဲ့လူရင်းကိုတူတူပဲပြောခြင်းมาတယ်တက်မတော်ကသဘောထားကြီးကြီးနဲ့ပြည်သူလူထုကိုဘယ်တော့ခါမှဆက်ဆံတာကိုမမြင်ရပါဘူးခင်ဗျာဆိုပြီးတော့သူကရေးပါတယ်နောက်ထပ်စာတစ်ချို့လည်းရှိပါသေးတယ်မတ်ခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
တယောက်ကချမ်းမြေ့အောင်ဆိုတဲ့အကောင့်မှာဘာအဖြစ်မှရှာကြမလို့ဘူးစစ်ဖြစ်တဲ့နေရာအာလုံနာကရွာသူရွာသားခလေးကအစအေးအေးဘက်တော်သားသတင်းပေးအားပေးအားမြောက်တွေးကြည့်ပဲအရက်သားဝစ်စုံနဲ့တနက်ကိုင်းရဲနဲ့စစ်သားမြင်ရင်ချောင်းပြစ်ပြန်ပြစ်လိုက်တော့လက်နက်ဖွဲ့ရာထဲပြေးဝင်အရက်သားအယောင်ဆောင်ထိတ်တိုက်တွေ့လို့ပြစ်ခတ်လို့သေးတော့အရက်သားလို့ကြေညာအားကစားဝစ်စုံနဲ့သေးရင်အေးအေးလို့မှတ်စစ်ဖြစ်အောင်စပြီးမိမွေတာအေးအေးအရက်သားအစ်စ်မှန်ဆိုရင်တိုက်ပွဲဖြစ်တဲ့နေရာနဲ့ဝေးဝေးနေကြမှာပေါ့လို့ရေးထားပါတယ်။နောက်တစ်ယောက်ကတော့ပီတာကိုကိုပါ နှစ်ဖက်လုံးမှာတာဝန်ရှိသလိုတာဝန်အရှိဆုံးကတော့အစိုးရတက်မရောလို့ဆိုပေမဲ့တာဝန်အမဲဇုံးလို့လည်းပြန်ပြောရမှာပါပဲကျွန်တော်တို့ရွာတွေမှာကြည်လိုက်မယ်ဆိုရင်ရာဇဝတ်မှုကျူးလွန်တာချင်းအတူတူအစိုးရတက်မရောဘက်ကအဆိုးဆုံးပါပဲကြောက်ရတာချင်းအတူတူအစိုးရတက်မရောကိုပိုးပြီးကြောက်ရတာအမှန်ပါကျွန်တော်တို့ပြည်သူတွေအတွက်အကာအကွယ်မဲ့လွန်းနေပါပြီအဖြေကတော့ရှင်းပါတယ်ပြည်သူတွေကိုငှက်ပြီးငြိမ်းချမ်းရေးလိုလားကြတဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့တနိုင်ငံလုံးမှာရှိတဲ့ပြည်သူရဲ့ဘာလို့စံတာမပြည့်ရတာလဲဆိုတာအလုံးသိနေကြတဲ့အတိုင်းပါပဲလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာရေးလဲအီးမေးလ်တွေနဲ့တော့ဒီ Facebook ပေါ်ကပို့ထားရတော်တော်များရှိနေပါသေးတယ်နောက်စာတစ်စောင်ကတော့မောင်ဝင်းဟန်အင်းလေးပါသူကတော့အခုလိုစန့်ကျင်ဘက်လက်နက်ကန်အဖွဲ့အစည်းနှစ်ခုရမှာအပြစ်မရှိတဲ့အရသာပြည်သူတွေတေချေထန်ရတာတွေအိုးရင်စွန့်ခွာထွက်ပြေးနေရပြီးစားရမယ့်တောက်ရမယ့်ပညာမသင်နိုင်ချမ်းမရေးဆက်ရှောက်မှုမရစတဲ့ဒုက္ခဆင်းရဲမှုတွေနဲ့ကြုံတွေ့နေရတာနှစ်80တောင်ရှိနေပါပြီအစိုးရဆက်ဆက်အခုလိုစစ်ဘေးစစ်တမ်းကြောင့်ပြည်သူတွေရဲ့လူမှုဘဝတွေလုံခြုံရေးချမ်းမှုကိုတာဝန်မယူနိုင်တာစိတ်မကောင်းစေရပါလွတ်လပ်ရပြီးကလေးကဖြစ်နေတာဆိုတော့လွတ်လပ်တဲ့နိုင်ငံတနေနိုင်ငံရဲ့အနေအထားကအနှစ်သာရကင်းမဲ့နေတယ်လို့ပဲပြောရမလို့ဖြစ်နေပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝင်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့2008အခြေခံဥပဒေမပြင်းစင်နိုင်တဲ့၍ဒီလိုပြဿနာတွေမကြမ်းမကြာဖြစ်နေမှာပါပဲဒီမိုကရေစီစံချိန်စံညွန့်အရပြည်သူတွေကတခဲနဲ့ထောက်ခံရွေးချယ်ပေးလိုက်ပြီးတက်လာတဲ့အာဏာရဆိုးရအောင်မှာစစ်တပ်ပြည်ရဲ့နေစည်ရဌာနတွေမရှိသေးဘူးဒီလိုဖြစ်နေအောင်မှာပါပဲတဲ့ဒီလိုသာဆက်သွားနေမယ်ဆိုရင်တိုင်းပြည်အတွက်ပို့ပြီးရင်းလေးစရာတွေအများကြီးရှိနေနိုင်ပါသေးတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ AW ဆိုပြီးတော့သူ့အကောင့်နာမည်ပေးထားပါတယ်သူကတော့အခုကဘယ်နေရာပဲကြီးကြီးပြည်သူလူထုအတွက်ကအရန်ကိုအကာအကွယ်မဲ့တဲ့နိုင်ငံလိုဖြစ်နေတာပါတဲ့ဒါကဘယ်သူကြောင့်ရလို့မဟုတ်ဘူးကျင့်သုံးတဲ့စနစ်ဆိုးတွေကြောင့်ဖြစ်ရတာပါလူပြောင်းဖို့မလိုဘူးသမ္မတတွေဝန်ကြီးတွေကာဝေးဦးစီးချုပ်တွေဒုစီးချုပ်တွေပြောင်းနေစရာမလိုဘူးအဓိကစနစ်ဆိုးတွေသာပြောင်းဖို့လိုတာပါဒါမှသာပြည်သူအတွက်အားကိုးရလည်းရှိစိတ်ရရတဲ့အနေထားလည်းရှိလာမှာမလွဲမသွေပါဆိုပြီးသူကရေးထားပါတယ်ဆိုတော့တောထရှင်ရဲ့စာရေးထဲမှာတော့မတူကွဲပြားတဲ့အမြင်တွေတွေ့ရပါတယ်ရေဘူးရပြောမယ်ဆိုရင်တော့ဒီနည်းမြေဒေတာမလုံယုံရင်တရားဥပဒေစိုးမိုးရေးရလည်းနောက်ဆက်တွဲအနေနဲ့ပြက်ပြားလာတတ်ပါတယ်ဟိုပိုဆိုးတာကတော့ပြောမယ်ဆိုရင်ဒီဖမ်းနဲ့စီးတဲ့ဖြစ်စဉ်တွေဖမ်းဆီးထားတော့မှအသက်ဆုံးရှုံးတဲ့အထိဖြစ်တာတွေရှိမှလည်းတာဝန်ယူမှုတာဝန်ခံမှုတွေလည်းမတွေ့ရတဲ့လောက်ဖြစ်နေပါတယ်ဆောစောကတော့ဆရာဦးဖေသန်းကဒီနေရာမှာကျွန်တော်တို့ဟိုစနစ်မကောင်းတာကိုလည်းထောက်ပြထားတာလည်းရှိခဲ့ပါတယ်ဆိုတော့ဒီနေရာမှာဆရာဦးဖေသန်းကပြဟိုတာဝန်ယူမှုတာဝန်ခံမှုတွေဖြစ်ခဲ့တဲ့ကိစ္စတွေမှာအားနည်းနေရတာတွေရောအဓိကဘာကြောင့်ဖြစ်ရတာလဲဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ကျွန်တော်တို့မှာလုပ်နိုင်တဲ့နည်းမရှိတော့ဘူးလားဆရာဟု
တ်ပါတယ်တာဝန်ခံမှုတာဝန်ယူမှုဆိုတာကဖြစ်ဖြစ်နေတဲ့အချိန်မှာတော့အော်ဒါမျိုးတွေကအတိအကျပဲ။အဲဒီဆိုတာကကျွန်တော်နိုင်ငံမှာဘယ်လိုလဲဥပဒေဒီဒါစုမှုကအားနည်းတဲ့အချိန်မှာအဖြစ်ဖြစ်တဲ့ဒေတာတွေမှာဆိုရင်ဥပဒေဆိုတာလုံးဝမရှိတော့အာကျွန်တော်ပြည်သူကခံရနေရပါတယ်။အဲဒါကြောင့်ပြည်သူက၂၀လုံးကိုဟိုကြောက်နေရတာပေါ့နော်။ဒါပေမဲ့စစ်မှုတွေကိုလာကြည့်ရင်ဘယ်သူကပိုဆိုးတယ်အဲဘယ်သူကကောင်းတယ်ဆိုတာကိုလည်းအဲဒီကနေနိုင်နိုင်ပါတယ်။ဒီလိုဒီချိန်မှာတော့ဝါချီးရည်များနာပါရော။ဒါကတကယ်တော့ကာမှုတာဝန်ယူမှုရှိနေချင်းတော့ဟောဒီခုနကပြောတဲ့ပြည်ပကနှစ်ခုမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပေါ့နော်။စံတော်နဲ့တိုင်းပါလက်နဲ့ကိုင်အဖွဲ့တွေကပထမဆုံးသူတို့ကဒီကိစ္စကိုဖြေရှင်းရလိမ့်မယ်။ထက်တဲ့ကိုယ်ပါဝင်ပတ်သက်နေတဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိပါတယ်။ဉာဏ်ရည်တကူဝိုင်းကိုရောက်ဖို့အတွက်အပြည့်အစုံညှက်ညက်တာတာနဲ့ရှင်းလင်းဆောင်ရွက်ဖို့လိုပါတယ်။ဒုတိယတာဝန်ရှိသူတွေကတော့နိုင်ငံတော်အစိုးရဖြစ်ပါတယ်။အဲဒီကနိုင်ငံတော်ရဲ့တည်ငြိမ်ရေးအကြံဉာဏ်ဥဒေရှိမှုရေးတာယာဝပြည်ရေးဓာရီတာဝန်ခံတာဝန်ယူထားရတဲ့အခွင့်အရေးဖြစ်ပါတယ်။အဲဒီလိုဂျောင်းဆောင်ရမှုပြားပြီးတောင်းဆိုမှုတွေကအားနည်းနေတယ်လို့ကျွန်တော်မြင်တယ်။နောက်တာဝန်ရှိတဲ့သူကတော့တည်ငြိမ်ရေးအသမားတွေဖြစ်ပါတယ်။တည်ငြိမ်ရေးအသမားတွေကမျိုးစုံကိုကိုးကွယ်ပြီးအမှန်တရားတွေကိုပြည်သူတွေကိုရဲရဲဝံ့ဝံ့ချက်ပြဖို့လိုပါတယ်။တည်ငြိမ်သမားတွေကချက်မှရခြင်းမျိုးကိုရှိခြင်းမျိုးမပြုလို့ရှိရင်ပြည်သူတွေအချက်မှကိုမချက်ပြရရဲလို့ရှိရင်ပြည်သူတွေကအချက်မှကိုမပြုကြည့်တဲ့အမခွဲချခွဲချနိုင်တဲ့အောက်ချီမှာအရှိန်အဟုန်စိတ်ဝမ်းစဲပြပြီးမချူကြီးမမြင်ရတဲ့ခင်းချက်သွားနေကြရပါလိမ့်မယ်။ဒါကနိုင်ငံတော်ရဲ့ဒုက္ခအားလုံးရဲ့မြစ်ချခံရတာကဒီရင်းချက်ပဲဖြစ်ပါတယ်။အဲဒီရင်းချက်ကိုရက်တာဥမာတာလည်းဒါကျွန်တော်ကကြားရနေတာကတာဝန်ကိုဟိုထားဆောင်နိုင်မှတာလည်းဒါကျွန်တော်တို့မှလည်းအကုန်လုံးအခက်ပြက်ကနော်တာဝန်ခံမှုတာဝန်ယူမှုရှိမယ်လို့ကျွန်တော်တို့ကလည်းပြန်ပြီးပုံသက်ပါတယ်နော်။
โอเคเสี่ยอู้ปิดันซื้อนี่ล่ะเจซุอ่ะสรุปเสี่ยอู้ตึ้งตั้นอู้เนี่ยตบอดาครับเนี่ยอู้เราละชิพิษินเนี่ยมาตาวันยิมุตาวันคันมุนี่อ้าแน่เนี่ยอ่ะอธิกบาจังเลยโหดิโลตาวันยิมุตาวันคันมุนี่อ้าก้าวลาวุสรุปเราลงในนี้ดิบาเนี่ยชื่อมั้ยเสี่ย
อ่า
ဟုတ်ကဲ့တောင်ရီဟုတောင်ရီခံဆိုတာတော့ကျွန်တော်ဗမာပြည်မှာဘယ်တော့မှမရှိခဲ့ဘူး။1962ခုနှစ်ဆွေရည်ကြိုတဲ့ចောင်းသားတွေကိုလက်နဲ့ပဲចောင်းသားတွေကိုစက်ပစ်တယ်နော်။လက်နဲ့နဲ့အကျန်းဖက်ပြီးတော့စက်ပစ်တယ်။ဒီចောင်းသားတမိုင်းဝင်ចောင်းသားတမိုင်းကចောင်းကြီးဘုံနဲ့ဖြိုးပစ်တယ်ဘယ်သူမှမတောင်းပါဘူး။ဘယ်သူမှတာဝန်မယူဘူး။ဒါအင်မတန်ထင်ရှားတဲ့ရာဇဝတ်မှုကြီးပဲဗျာ။1984ဦးတန်းရေခင်1985ရွှေလူ1986မှန်ရပြီအထူးသဖြင့်တော့1984လူသမားရေခင်နဲ့1984ဒီဇင်ဘာဦးတန်းရေခင်နေပါလက်နဲ့အာကိုနဲ့အကျန်းဖက်ဖြူခွင်းနဲ့ကိစ္စရှိတယ်ဘယ်သူမှတာဝန်မယူတာဝန်လည်းမခံပြောစရာလည်းမလိုဘူးကျွန်တော်တို့ပြည်သူလူထုကိုမျိုးလုံးနဲ့လည်းမထည့်ဘူးရေးလည်းမလုပ်ဘူးဖြည့်ချင်းစရာမရှိဘူးထင်တယ်1988မှာဒီအာနာသိန်းစေစိုးရရဲ့ကျင်းညာချင်းရလူ3000ကျော်တည်တယ်လူ3000ဆိုနေတဲ့ရေးတယ်မှာဟုတ်တာအဲ့ဒီပြောတယ်ဖြည့်ရှင်းစရာမလိုဘူးဒီကနေ့ဆက်သွားဆိုတော့ကျွန်တော်တို့ဘဝပြီးမှာတာဝန်ယူမှုတာဝန်ခံမှုဆိုတာဘယ်တော့မှမတိရှိခဲ့ဘူးလို့ပဲကျွန်တော်တို့ပြောရပါတယ်အဲ့တော့အခုလည်းပဲစေတနာတွေအများကြီးဖြစ်တယ်ဥပမာအင်းဒီမှာဒီလိုလူသားမှုတွေဖြစ်တယ်ဟာလူသားမှုကိုပေါ်ထုတ်တဲ့ဝါလုံးလို့နိုင်ငံတော်ဒီပြဿနာဖောက်တယ်လို့ယူဆပြီးတော့ဒါဒီမှာကျွန်တော်တို့ဒီဝဲဥပေကိုချိုးပေါက်တယ်ဆိုပြစ်တာနေပေးတယ်အဲ့ကျူးလို့နဲ့လူတွေပြစ်ပေးလိုက်တယ်ပြီးတော့ပြန်ထုတ်လိုက်တယ်စသဖြင့်ပေါ့နော်တလျှောက်လုံးကြည့်လို့ကျွန်တော်တို့တိုင်မှုတာကဘာမှမရှိဒါကျွန်တော်တို့ရိုးသားသားအဖြစ်မှန်နဲ့ပြောမှာအဲ့ဒီမှာတစ်ခက်ကပြန်ကြည့်မယ်ဆိုရင်အဓိကတာဝန်ရှိတာကနိုင်ငံတော်စိုးရပေါ့ဗျာဒီလိုကိစ္စတွေကိုတရားဥပဒေစိုးမှုဖို့တို့ဖို့သူ့တာဝန်ရှိတာပဲကိုယ်တိုင်သူကြီးသားကိုဘယ်သူကနစ်သက်နစ်သက်နိုင်ငံတကာကနေဘုဘကဖြစ်ဖြစ်တစ်ခက်ကဖြစ်နစ်သက်ရင်သူ့မှာတာဝန်ရှိဒါပေမဲ့ဟိုတောင်းတယ်မလုံနိုင်ဘာလို့မလုံနိုင်လဲဆိုတော့ကျွန်တော်တို့ဂျာအေးစုကြီးကနောက်ဆုံးတော့ကြောင်းပြတူရင်ဗုဒ္ဓဘုရားပဲ2008ဖွဲ့စည်းပုံချန်ဦးလေယာကျွန်တော်တို့ရဲ့ရတားဆွေရာတက်မတော်နဲ့ပတ်သက်တော့ဘာမှပြောနိုင်ရင်ကြွေးစုလို့ရှိတဲ့ခြေအနေမျိုးမရှိအဲ့တော့တက်မတော်နဲ့ပတ်သက်တဲ့ဤဆရာမျိုးတွေမှာဘာမှတိုင်းသူပြည်သားကိုကာကွယ်ပေးနိုင်တဲ့အခြေအနေမရှိပါဘူးနောက်တော့တစ်ဖက်မှာလည်းသမဂ္ဂ EU လို့ခေါ်တဲ့နိုင်ငံတွေနဲ့ပဲနေကျူးလွန်တဲ့ဤဆရာမျိုးတွေတိုင်းပြည်ကမှလုပ်တဲ့ကိစ္စတွေမှာလည်းနိုင်ငံတော်စုကဩဇာအာဏာရှိတဲ့နေသားမျိုးမရှိဘူး။အဲ့တော့အဲ့ဒီအခြေအနေကိုပြင်ရင်တော့ကျွန်တော်တို့ကဒီဒုရုကစာနာမင်းနဲ့ရွေးချယ်တင်ရောက်တဲ့အစိုးရတရားဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာအကုန်လုံးကိုကိုင်ကွယ်သုံးစွဲနိုင်တဲ့အခြေအနေမျိုးတစ်ခုရောက်အောင်လုပ်ရလိမ့်မယ်။တိုင်းပြည်ထဲမှာရှိတဲ့ဘယ်အဖွဲ့အစည်းကမဆိုဝန်ထမ်းအဖွဲ့အစည်းအဖြစ်ကိုသဘောထားပြီးတော့ဒါသက်ဆိုင်ရာဒုရုကရွေးချယ်တင်ရောက်တဲ့ဒါဒီအစိုးရအဖွဲ့ကိုသစ္စာခံပြီးတော့ကိုကဲမှုကိုခံယူနိုင်ခံယူရမယ်ဆိုတဲ့အခြေအနေမလေးကပေါ်ပေါက်လာမှသာဒါကတော့ကျွန်တော်ဒီဘက်ကဒီဘက်ဆိုင်ဆိုတော့နော်ကျွန်တော်တို့ဘက်ကတာဝန်ယူတာမဟုတ်ဘူးအစိုးရအနေရှိတယ်မှာဖြစ်တယ်နောက်တစ်ဖက်ကလည်းခုနသူတစ်ဖက်က EU တွေဘက်ကကျူးလွန်တဲ့ဒီစားတွေမှာလည်းပဲဒလူတွေလုပ်ရင်တော့လူလူကစတင်ပါပဲနော်စတင်လာပါပဲလူလူကသနာစရာလုံးကောင်းပါတယ်ကြွကြွတဲ့ကောင်ခတ်တဲ့ကြားတဲ့ဟာဒီစားပင်မှာဒီရတာကြောက်ပါတယ်နော်အကုန်လုံးအဲ့ဒီဒေတာမျိုးမှာပေအကာအွယ်မှသူတို့မရနိုင်တဲ့အနေအထားမျိုးမှာပြည်တွင်းစစ်ကြီးရုတ်ကော့ဖြစ်တဲ့ပြည်တွင်းစစ်ကြီးငြိမ်းချမ်းသွားမှသာဒီကျွန်တော်တို့ဒီလိုအိစမျိုးတွေရှောင်လို့နိုင်မှာဖြစ်တယ်ဒါကျွန်တော်တို့မကြောက်တာပေါ့နော်ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာတချို့လည်းရှိပါသေးတယ်အရင်ဆုံးစာတော်တော့ခိုင်ယိုးမှရေစာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗ
ျမြမတမတော်ကမကြာခဏပြောသံကြားတယ်တမတော်ဟာတရားဝင်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့တမတော်လို့ခေါင်းစွာပြောနေကြတယ်။သို့သောတရားဝင်တပ်ဖွဲ့ဖြစ်လို့တရားဝင်ဥပဒေကိုချိုးဖောက်ခွင့်ရနေလုံနေတာဟာတနိုင်ငံလုံးတုပ္ပစရာဂိုင်းကျုပ်လို့ဖြစ်နေပါတယ်။ကျွန်တော်ယုံကြည်သုံးသပ်မြင်တာကတော့ဒီနိုင်ငံရေးအရာအချိုးမမြင်မြတဲ့အခါမှာထွက်ပေါက်သည့်ခံယူချက်နဲ့လုံနေတဲ့သဘုံတပ်ဖွဲ့တွေဆိုတာမော်မြတ်သူတို့လုံရက်လို့သုံးသပ်ပါတယ်။အခုဖြစ်နေတဲ့ AA အဖွဲ့ရဲ့လုံရက်ကိုလည်းစောင့်ကြည့်ဖြစ်ပါတယ်။အမလေးသူတို့အဖွဲ့လို့ရတဲ့ဟာအတိုင်းအတာတစ်ခုထိစောင်းဆောင်ထိန်းသိမ်းတဲ့ပွင့်လင်းမှုရှိရှိတရားဝင်ထုတ်ဖော်ပြီးစစ်ဆေးခေါ်ယူမေးမြန်းတာတွေကိုအများအပြားတွေ့ရပါတယ်လူခွင့်ရေးကိုချိုးဖောက်နေတယ်လို့ပြောလို့တော့မရသေးဘူးထင်ပါတယ်တိုက်ပွဲနဲ့ဘေးကျန်နေချက်ရှိနေတဲ့ဒေသတိုင်းမှာကတော့ဒီလိုပုံစံမျိုးဖြစ်တတ်တာပါတကယ်လို့အေအဖွဲ့ကခေါ်ယူစစ်ဆေးတဲ့အခါမြမတက်မတော်လို့လက်နက်လူရဲဆိုပြီးအကြောင်းပြချက်နဲ့ပြည်သူတွေကိုတပ်ဖြတ်ရိုက်နှက်လာပြီးဆိုရင်တော့လူခွင့်ရေးကိုချိုးဖောက်လာပြီလို့တခြားလူတွေပြောနေကြရမလို့ပဲသူတို့ကိုထောက်ခံနေတဲ့သူတွေကအလိုလိုထောက်ပြပြောဆိုကြမှာပါဒါဟာအယိုးသားဆုံးအဖြေပါပဲအခုချင်းလွတ်တော်အမတ်တယောက်ကိုလောလောဆယ်ဖမ်းဆီးစစ်ဆေးနေုံတတ်တတ်နဲ့တော့ပြပကအဖွဲ့သီးတချို့ကလူတွေပြောသလိုအာနာပါဝါအုတ်ထုတ်ဆောင်ပြီးအင်အားသုံးပြောဆိုနေသလိုမျိုးမြင်မိတယ် သဘောပေါက်မှာကလွတ်တော်အမတ်ဆိုတဲ့ခေါင်းစဉ်တက်ပြီးမင်းမြန်စစ်ဆေးတာလားသူ့ရဲ့တိကျယက်တီချက်လုံးရဲ့အမောင့်ပယောကကိုတည်တင်လို့စစ်ဆေးတာလားသုံးသက်တင်ပါတယ်အမန်စင်စစ်လွတ်တော်အမတ်ခေါင်းစဉ်အောက်ကဖမ်းဆီးစစ်ဆေးတဲ့ဆိုရင်ဒေါက်တာအေးမောင်ကိုလည်းတိုင်းပြူပြည်ပြူဂုံတိတ်ခါရှိတဲ့လွတ်တော်အမတ်ချင်းအတူတူအတန်းကျဲလောင်စွာဒန်းတူရက်တီဝေဖန်ထောက်ပြတင်တယ်လို့မြင်ပါတယ
်ဟုတ်ကဲ့နောက်တချို့စာတွေကိုတော့မခွန်ညိုပဲထပ်ပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ကချင်စော်ဘွားလို့ရေးထားတဲ့အကောင့်ပိုင်ရှင်မှာမင်္ဂလာပါ VOA ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးကြပါတယ်2019အတွင်းမှာတင်စစ်ပွဲရဲ့ပြိပက္ခကြောင့်ရပ်သားသေဆုံးသူအရေတွဲဟာ30နဲ့အထက်ရှိပါတယ်သေဆုံးရတဲ့အကြောင်းရင်းကိုပြန်ကြည့်ရင်1တန်တရားရှိတာကြောင့်2လက်နက်ဗျံပရာပစ်ခတ်ခြင်းနဲ့မိုင်းနှင်မိခြင်းပြီးတော့3ကအခွန်ကိစ္စတွေကြောင့်သေကြရပါတယ်ရှင်းရှင်းပြောရရင်ရပ်သားတွေအကာအကွယ်မဲ့နေရတာဟာဘယ်သူကမှအကာအကွယ်မပေးလို့ဖြစ်ပါတယ်အရပ်သားတွေရဲ့အသက်လုံခြုံရေးကိုတော့နှစ်ဖက်စလုံးသောလက်နက်ကိုင်များကတာဝန်ယူပေးမှာပဲလုံခြုံပါလိမ့်မယ်သူတို့ကိုယ်တိုင်ကပဲအဓိကပါအဖြေကတော့အ мян ဆွေးနွေးမှုပြုပြီးစည်ရေးအရှိအ мян လျှော့ချနှစ်ဖက်တက်ကမိမိတပ်ဖွဲ့ဝင်တွေကိုစီးနဲ့ကန်းနဲ့ဖြစ်အောင်ညွှန်ကြားပြီးအရက်သားဘေးကင်းရေးနဲ့လုံခြုံရေးကိုဦးစားပေးတတ်တဲ့ခံယူချက်ထားပါမှဒီပြဿနာရော့ကျမှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်နောက်တစ်ယောက်ကတော့ဆရာကင်းဖြစ်ပါတယ်တမ်ရော်ကလဝကြီးအုပ်အုပ်ချုပ်နေလို့တိုင်းရင်သားတွေလက်နဲ့ကင်တာကိုဟိုပြောဒီပြောပြောနေကြတယ်တကယ်ငိမ့်ချမ်းရေးလှုပ်ချင်ရင်တိုင်းရင်သားလူမျိုးတွေနဲ့ပြည်လဲအောင်ညှိရသင့်ရလိုက်တဲ့အခွင့်အရေးပေးရင်မငိမ့်ချမ်းဘူးဆိုတာမရှိပါဘူးလို့ရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစာကတော့မိထီလာမျိုးကဦးစိန်မောင်မှမဆုမြတ်မွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြားကမြေစာပင်တွေအကြောင်းကိုဆွေးနွေးဖို့ရခိုင်မြောက်ပိုင်းဒေသကိုအခုဘယ်သူတွေအုပ်ဆိုးနေတယ်လဲလို့မေးချင်ပါတယ်အဖြေကတော့ရခိုင်မြောက်ပိုင်းဒေသကိုလှုပ်ချင်ရလှုပ်နိုင်နေတဲ့အဖွဲ့အစည်းတွေကအုပ်ဆိုးနေတယ်လို့အဖြေရပါတယ်။ AA ကရခိုင်ပြည်နယ်မှာနေထိုင်ရပ်တည်ခွင့်ရှိတယ်လို့သဘောထားနေတယ်။တမတော်ကတော့ရခိုင်ပြည်နယ်လိုငြင်းချမ်းတဲ့နယ်မြေမှာလက်နက်ကင်ဆောင်ရပ်တည်နေတာကိုလက်မခံဘူးလို့ဆိုနေတယ်။ဒီသဘောထားကွဲလွဲမှုစိတ်ဆက်မရတာကြောင့်လက်နက်ကင်တိုက်ပွဲတွေပြင်းထန်လာပြီးလှုပ်ချင်ရလှုပ်နိုင်သူတွေကအုပ်ဆိုးနေတဲ့အခြေအနေဖြစ်နေပါတယ်။အုပ်ချုပ်ရေးပြက်ပြားနေတယ်။လုံခြုံရေးအာမခံချက်မရှိဘူး။တရားဥပဒေစိုးမိုးရေးကလည်းမခိုင်မာတော့မြေစာပင်ရခိုင်သားတွေအကာအကွယ်မဲ့နေပါတယ်။ဆန့်ကျင်ဘက်နှစ်ဖက်အုပ်စုတို့ရဲ့လှုပ်ချင်ရလှုပ်တာခံနေရပါတယ်။လုံခြုံရေးကတော့အာမခံချက်မရှိပါဘူး။မိမိကိုမိမိလုံခြုံအောင်လှုပ်ကြရတယ်။ဒါကတော့ဘေးလွတ်ရာပြေးကြရတာပေါ့။အစိုးရအနေနဲ့ကာကွယ်အုပ်ချုပ်ပေးဖို့ဝန်ပေါင်းမရှိဘူး။အားလုံးပိတ်နေတယ်။ဒီအခြေအနေတွေကင်းလွတ်စေဖို့ကတော့ရခိုင်မျိုးသားပါတီနဲ့ရခိုင်အမျိုးသားများကဘယ်ဘက်ကိုမှအပိထောက်ခံအကူအညီမပြုဘဲနှစ်ဖက်စလုံးအပြည့်ရက်ပြီးတိုက်ပွဲတွေရပ်ဆိုင်းပေးဖို့အုံနဲ့ချင်းနဲ့ဆန္ဒပြတောင်းဆိုရမယ်။ငြင်းချမ်းစွာဆွေးနွေးခြင်းနဲ့ဖြေရှင်းဖို့တောင်းဆိုရမယ်။အစိုးရကိုအပြစ်တင်ဝေဖန်တာတွေလျှော့ပြီးလက်တွဲဆောင်ရွက်ကြရမယ်။ဒီနည်းနဲ့သာလျှင်လုံခြုံဘေးကင်းတဲ့အဖြစ်ကိုရနိုင်ပါတယ်။အစိုးရကလည်းဝင်ပေါက်ပွင့်ပြီးကြောင်းဝင်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းဖြစ်လိမ့်မယ်လို့ယူဆပါတယ်။
ဟုတ်ကဲ့ဒါတော့ဥစိန်မောင်ဖြစ်ပါတယ်ဆိုတော့တော်တော်များတော့ထောက်ပြတာတော့ဒီလိုပြဿနာတွေရဲ့အခြေခံတွေကတော့ဒီပြည်ရင်းငင်းငင်းပြဿနာနောက်2008ဖွဲ့စည်းပုံဆိုတာမျိုးထောက်ပြပါတယ်ဒါပေမဲ့တခုရှိတာဟိုလက်တလောအခြေအနေမျိုးမှာဒီပြည်ရင်းငင်းငင်းတို့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့ဆိုတာချက်ချင်းလင်ငင်းလဲအကောင့်ထဲပေါ်လာအောင်မှာမဟုတ်တော့ဟိုဒီကြားထဲမှာဒီအရက်သားတွေဒီလိုလက်နက်ကပြပြတွေထဲမှာလုံခြုံမှုရှိဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းတွေရောဘာတွေများရှိနိုင်မလဲဆရာဦးဖေတန်းအရင်ဆွေးနွေးပြပါလားခင်ဗျာ
ရသားတွေကတော့ဗျာဟိုတစ်ဖက်မှကြားမှာကြားရတယ်ဆိုတော့သူတို့အခြေအနေကအာသူတို့ကအာဒီဒေသကြီးကအာချောင်ချားနေအောင်ကိုကြီးကိုဟာနဲ့အဲကြိုးစားနေကြတဲ့အဲသဘောပဲကျွန်တော်မြင်ပါတယ်အဲဒီအခြေအဖက်ကလည်းဒီပေါ်မှာတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးအစီအစဉ်ချောင်စကားမျိုးဆိုတာတော့မှအာသူကအာဟိုကစစ်တမ်းနာကူရီတမ်းမှုတာကြီးမလုပ်နိုင်ဘူးဒီပြည်ရတော့ခုခုရမင်းနေပေါ့ဗျာတတိယမှာအကူလိုမရဘူးအကူဟုတ်ကြတဲ့အဲနှစ်ဖက်ကြားမညောင်းပဲအဲဒီလိုမှချောင်ချင်ရတာပေါ့အဲ့အရာတွေကြောင့်ကျွန်တော်တို့ဒီချိန်မှာတော့အခုကငင်းငန်းကြီးငင်းငန်းကြီးတက်တက်တက်ကကျွန်တော်တို့ကလည်းပြောဆိုပြီးတော့တောင်းဆိုနေရတာအဓိကအခြေခံအကြောင်းကအဲ့ဒီမှာပဲရှိတယ်ဒီလိုရဲ့လုံခြုံမှုမှာလည်းငင်းငန်းကြီးပေါ်မှာလည်းလူကြည့်တယ်အဲ့ငင်းငန်းကြီးရအောင်ကျူးကြဖို့ပဲကျွန်တော်တို့ကခဏခဏအဲ့ကြောင့်ညရာဖြစ်ပါတယ်။ဟုတ်ကဲ့။ဒါကလည်းမဲအဲ့ဒါကိုတိုက်တွန်းနေကြရတာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ
။ဒါကညီငယ်ကြီးကိုပဲကျွန်တော်တို့
ဆရာဒါပေမဲ့ဆရာဦးပေးတဲ့ဆရာတို့ဒီဆရာကိုယ်လည်းလွတ်တော်ကိုယ်စားတူဖြစ်တော့လွတ်တော်အပိုင်းတို့ဘာလို့ရောလုံနိုင်တာနီးလန်းနေဘာများရှိနိုင်လဲဆရာ
။အဲ့လွတ်တော်ဘိုင်းကတော့သွားနေတယ်ဘာမှကိုမလုံနိုင်ဘူး။အဲ့လွတ်တော်ကျွန်တော်ကညီငယ်ကြီးနဲ့သွားပြီးစကားပြောလဲ အခြေတင်လည်းလက်မခံဘူးအဒီလိုအားလည်းဒီလိုအားလည်းဒီလိုအားလားလုံးချာလိုက်ပြီးတော့ဘလို့ချို့ညီတိုင်းနဲ့ပတ်သက်ပြီးတော့ခရီးချရမယ်ဘလို့ပုံမှန်ရက်တိချက်နာမည်နဲ့ရက်တိချက်ကအဒီလိုဖြစ်တော်တယ်မှာမသိရဘူးသူတို့အားတိုင်းအားလားနိုင်ရနိုင်ရပဲအဲလုံးပန်းပြီးတော့ကြိုးစားနေကြတယ်အဲတူတူကိုငါတို့ကောင်းတယ်သူတို့ကောင်းတယ်ဆိုတဲ့ပုံရိပ်ကိုပြဖို့တော့ပဲကြိုးစားနေကြတယ်တကယ်တမ်းဖြစ်တော်တယ်မှာအမျိုးတိုင်းနဲ့ပတ်သက်တဲ့ဆက်တဲ့ဝင်အခြေရမှန်လားရမယ်အောင်လို့တာဘာတစ်ခုမှမရှိဘူးအခုဒီလိုပြင်ဆင်နေရတယ်ပြတော်ထဲမှာလည်းအချင်းအများကြီးကြာပြီးတော့အလားဘာမှဟိုမြောက်ဒီမြောက်ဖြစ်သွားတော့တယ်အဲဒါကြောင့်တော့အဆန်းကြီးလည်းပြန်မပြောခဲ့တာပေါ့ဟာလို့တော့ပုံစံကိုပြင်နိုင်ရှင်နိုင်ဖို့ဆိုတာဒီကတည်းကမရှိနိုင်တော့ဘူးဆိုတာ
အဲ့ဒါအဖြစ်ပဲ Okay ပါဝင်ဆွေးနွေးပြီးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပေသန်းရှင်နေရီဦးသိန်းတန်းစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ